လွတ်တော်အသီးသီးမှလစ်လာနေတဲ့ကိုစလဲ213နေရာအတွက်ကြားဖြတ်ရွေးကောက်ပွဲကိုနိုဝင်ဘာလ3ရက်နေ့မှာကျင်းပဖို့ရှိနေပြီးကိုစလဲလောင်းအမည်စင်းတင်သွင်းရမယ့်ရက်ကိုတလအတွင်းလောက်မှာကြေညာပွဲရှိနေပါတယ်။လောလောဆယ်မှာအသစ်ဖွဲ့စည်းလိုက်တဲ့ပါတီ10ပါတီလောက်လာမဲ့ကြားဖြတ်ရွေးကောက်ပွဲမှာပါဝင်ပွဲရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာဘက်ရဲ့သတင်းထောက်ကိုမိုးစောကပေးပို့ထားပါတယ
်။ဟုတ်ကဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကလာမဲ့နိုဝင်ဘာလ3ရက်နေ့စနေနေ့မှာကျင်းပမဲ့ကြားဖြတ်ရွေးကောက်ပွဲမှာပြည်သူလွှတ်တော်၄နေရာအမျိုးသားလွှတ်တော်၁နေရာတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေအတွက်၈နေရာစုစုပေါင်း73နေရာအတွက်ကျင်းပမှာဖြစ်ကြောင်းမေလ၈ရက်နေ့နေစွဲနဲ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။ကြံပြရွေးကောက်ပွဲရဲ့သတ်မှတ်ကြေညာပြီးတဲ့နောက်မှာကိုစလဲလောင်းအမည်စင်းတင်သွင်းရမယ့်ရက်ကိုမကြာမီကာလအတွင်းမှာထပ်မံကြေညာပွဲရှိကြောင်းလဲရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကပြောပါတယ်
။မကြာငယ်ဆက်ကြေညာမှာပါဟုတ်ကဲ့ဟုတ်ကဲ့ဘယ်နေ့ကိုတင်ရမယ်ဆိုပြီးတော့စီစဉ်ဖို့ဆိုပြီးတော့ခမန်းကြီးတလားတော့မကြာပါဘူးနော်ခုတော့ဟိုဒီမဲစင်းတွေလုပ်နေတော့ပေါ့နော်မဲစင်းတွေ
လောလောဆယ်မှာမှတ်ပုံတင်ပြီးသားပါတီအသစ်ကိုးပါတီရှိနေပြီးမှတ်ပုံတင်လျှောက်ထားစဲ၈လေးလုံးပြည်သူပါတီနဲ့ကချင်ပါတီ၄ပါတီပေါင်းစည်းဖွဲ့စည်းပြီးမှတ်ပုံတင်ဖို့ပြင်ဆင်နေတာတွေလည်းရှိနေတာကြောင့်လာမယ့်ဂျာပြတ်ရွေးကောက်ပွဲမှာပါတီအသစ်၁၀ပါတီတက်မနဲ့ပါဝင်ပွဲရှိနေပါတဲ့ရှစ်လေးလုံးမျိုးဆက်တွေဥဆောင်ဖွဲ့စည်းမဲ့ရှစ်လေးလုံးပြည်သူပါတီကလာမယ့်ဂျာပြတ်ရွေးကောက်ပွဲပါဝင်နိုင်မဲ့အခြေအနေကိုပါတီရဲ့ဒုတိယခေါင်းဆောင်ကိုရဲနိုင်အောင်ကအခုလိုပြောပါတယ
်ကျွန်တော်ကတရားဝင်နိုင်ငံရေးပါတီဖြစ်ပြီးသွားပြီးတော့၃နေရာကတော့မဖြစ်မနေဝင်ရမယ်ဒါကတော့တည်ကြသွားပြီအဲတူတော့၃နေရာတဲ့ပိုဝင်မဝင်ဆိုတာကတော့တရားဝင်နိုင်ငံရေးပါတီဖြစ်ပြီး COA အနေထားပါညာအားလုံးပေါ့ဒီနေ့အားလုံးချုပ်ကိုတုံးသက်ပြီးမှဆုံးဖြတ်နိုင်မှာဖြစ်တဲ့အတွက်လောလောဆယ်တော့သုံးနေရာတဲ့ပူပြီးဗနေနေရာဝင်မယ်မဝင်ဘူးဆိုတော့မပြောနိုင်ဘူးပေါ့နော်
။လာမယ့်ဂျာပြတ်ရွေးကောက်ပွဲမှာကချင်ပြည်နယ်မြစ်ကြီးနားမြို့နယ်ကအမျိုးသားလွှတ်တော်အမှတ်1မဲဆန္ဒနယ်မှာကိုစလဲတနေရာအတွက်လည်းရွေးချယ်ဖို့ရှိနေတာပါ။အသစ်ဖွဲ့စည်းမဲ့ကချင်ပါတီအနေနဲ့ပါဝင်လာနိုင်တဲ့အခြေအနေကိုလက်ရှိကချင်ပြည်နယ်ဒီမိုကရေစီပါတီဥက္ကဋ္ဌဒေါက်တာတူးကြာကအခုလိုပြောပါတယ်။
ကျွန်တော်ဒီပါတီလေပါတီပေါ့ဒါပေါင်းစည်းမှု MOU ကထိုးထားပြီဗျအခုမေလမကုန်ခင်တာအပြစ်တလုပ်သွားမှာပါဒီလိုရင် UIC ကိုတော့ပြန်ထားလိုက်အဲ့ဒါဒီအော်တိုဘာလောက်ဆိုလို့ရှိရင်တော့ register ကျလောက်တယ်လို့ကျွန်တော်ယူဆတယ်လေအဲ့ပြီးလို့ရှိရင်တော့ကျွန်တော်အဲ့ဒီပါတီကပဲတယောက်ကိုတွေးမယ် register မကျသေးရင်လည်းဒီပါတီပေါင်းစည်းရေးဒါပြင်ဆင်မှုအပြစ်တော့လုပ်နိုင်ပြီဆိုရင်ဒါကျွန်တော်တို့ရွေးလို့ရပြီအဲ့ဒီပါတီတွေကပဲတယောက်ရွေးဖို့စဉ်းစားထားတယ်ကကျွန်တော်အချင်းချင်းနဲ့တိုင်ပင်ထားတယ
်လာမယ့်နိုဝင်ဘာလမှာကျင်းပမယ့်ဂျာပြတ်ရွေးကောက်ပွဲမှာပြည်သူ့လွှတ်တော်အတွက်ချင်းပြည်နယ်ကံပက်လက်ရှမ်းပြည်နယ်လဲချရန်ကုန်တိုင်းဒေသကြီးတာမွေမန္တလေးတိုင်းဒေသကြီးမြင်းကျန်အမျိုးသားလွှတ်တော်အတွက်ကချင်ပြည်နယ်မြစ်ကြီးနားနဲ့ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေအတွက်မတူပီတမူအုတ်တွင်းတပိတ်ချင်းရသေးတောင်မင်းဘူးစိတ်ကန်းနဲ့မန္တလေးတိုင်းဒေသကြီးကရှမ်းတိုင်းရင်းသားမဲဆန္ဒနယ်တွေပါဝင်မှာဖြစ်ပါတယ်။ပြီးခဲ့တဲ့2018ခုနှစ်ဧပြီလမှာလဲဂျာပြတ်ရွေးကောက်ပွဲတစ်ကြိမ်ကျင်းပခဲ့ပါတယ်။အဲ့ဒီရွေးကောက်ပွဲမှာတော့လစ်လက်မဲဆန္ဒနယ်19နယ်ရှိခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီက9နေရာရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD က6နေရာနဲ့အများဆုံးရခဲ့ကြပါတယ်